အိန္ဒိယနိုင်ငံမှာဒီကနေ့ကိုဗစ် -19 ရောဂါကူးစက်သူနောက်ထပ်3သိန်း2000ကျော်တိုးခဲ့ပြီးဒါဟာတရက်အတွင်းရောဂါပိုးကူးစက်သူအရေအတွက်5ရက်ဆက်တိုက်စံချိန်တင်တိုးခဲ့ပြီးတဲ့နောက်အတန်ငယ်ပြန်လျော့သွားတာပါ။ဒါပေမဲ့လည်းအရေအတွက်လျော့သွားတာကကူးစက်မှုနှုန်းလျော့ကျသွားတာမျိုးကြောင့်မဟုတ်ပဲသတင်းဘက်ကုန်ပိုင်းမှာစစ်ဆေးတဲ့အရေအတွက်နည်းတာကြောင့်ဖြစ်ဖို့ပုံများပါတယ်။ကိုဗစ်ကူးစက်သူအရေအတွက်အဆမတန်များနေတာကြောင့်အိန္ဒိယနိုင်ငံအနေနဲ့ကုသရေးပိုင်အခက်အခဲတွေကြုံနေရပြီးအမေရိကန်နဲ့ကမ္ဘာနိုင်ငံကြီးတွေကအကူအညီတွေပေးနေကြတာပါ
The department is working closely with other US agencies to rapidly deploy oxygen related
အောက်ဆီဂျင်ဆိုင်ရာပစ္စည်းကရိယာတွေအမြန်စစ်ဆေးနိုင်တဲ့ပစ္စည်းတွေကာကွယ်ရေးဝတ်ဆောင်တွေနဲ့အခြားလိုအပ်တဲ့ပစ္စည်းတွေကိုအိန္ဒိယနိုင်ငံကိုပေးပို့ဖို့ကာကွယ်ရေးဌာနအနေနဲ့တခြားအမေရိကန်ဌာနတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်လို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူဂျွန်ကာဘီကတင်းလာနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ဗြိတိန်နိုင်ငံကပေးပို့လိုက်တဲ့အသက်ရှူထောက်ကူဆက်တရားနဲ့အောက်ဆီဂျင်ဘူး95လုံးလည်းရောက်သွားပါပြီ။ပြင်သစ်နိုင်ငံကလည်းအသက်ရှူကူဆက်တွေအထူးချက်မှတ်ကုသရေးဆိုင်ရာပစ္စည်းကိရိယာတွေနဲ့အောက်ဆီဂျင်ဆက်တွေကိုဒီသတင်းမှနောက်ပိုင်းမှာပေးပို့မယ်လို့ခန့်မှန်းထားပါတယ်။